1383ခုနှစ်ဒေါ်လာဇန်နှစ်ရည်နှစ်နဲ့နှစ်ခင်းခါကာလမှာမနေ့တုန်းကဓမ္မဒါနတရားပွဲသဘင်ကြီးအောင်မြင်ခြင်းအထိမ်းမှတ်ဖြစ်ဖြစ်နှစ်ဖက်သုံးမိပါများအားယေရှုပြီးတော့တရားကြီးဥတော်မြင့်ခရိုင်ဦးကြီးမှုကာညာနာဇနီးတော်မင်းမင်းစိုးမိသားစုနှင့်ကာညာနာဝန်ထမ်းမိသားစုများရဲ့ဆွမ်းဆက်ကလူရန်ပွဲမိခင်ကြီးဒေါ်စီညွန့်အမှုထပ်ပြီးတော့ခုအောင်စိုးဒေါ်တင်တင်ဝင်းတာမောင်စောစောအောင်သမီးမဖြူဖြူအောင်တာမောင်သိန်းတန်းအောင်မိသားစုတို့ရဲ့ဓမ္မဒါနာပွဲဓမ္မကြီးဒေါ်တင်တင်ဝင်းရဲ့52နှစ်ပြည့်မွေးနေ့ပေါ့နော်အေးအကြောင်းတရားအမျိုးမျိုးတွေကိုကြည်ရွယ်ပြီးတော့ဒါကုသိုလ်ကောင်းမှုများပြုလုပ်ကြတယ်နော်အဲ့တော့ဦးဇင်းတို့ကဒကာကြီးဒကာမကြီးများကိုတရားစကားအနည်းငယ်ပြောပါမယ်တရားစကားပြောတယ်ဆိုတာလည်းပဲဟိုမြတ်စွာဘုရားဟောထားခဲ့တဲ့တရားတွေကိုပြောမှာပါပဲပြောတာကတော့သို့သောအမိကလေးနဲ့ပြောရမှတရားစကားဆိုတာလည်းဖြောင်းဖြောင်းတန်းတန်းလေးသွားလာဟုတ်လားဟိုထင်ရမြင်ရကပောက်တီကပောက်ချာလျှောက်ပြောနေလို့လည်းပဲတရားကစိတ်ဝင်စားစရာကကောင်းအောင်မှာနော်အဲ့တော့တရားစကားပြောတယ်ဆိုတဲ့အခါမှာမြတ်စွာဘုရားဟောခဲ့တဲ့ဒေသနာအစဉ်လေးကိုအမိပြုပြီးတော့ပြောရတော့ပို့ပြီးတော့မှတ်သားလို့လည်းလွယ်တယ်ပြောရတာလည်းပို့ပြီးတော့သူလမ်းကြောင်းလေးနဲ့သူရှင်းတယ်ပေါ့ဟုတ်လားအဲ့တော့ဒကာကြီးဒီမိုင်းမြတ်ကိုဒီနေ့ဦးစင်းကဘယ်တရားကိုအမိပြုပြီးတော့ပြောမှာတော့ဆိုတော့ဦးစင်းတို့သာဂတာဝကတန်ယုတ်ပါဠိတော်မှာဝိတ္တတုတ်တန်ဆိုတာရှိတယ်အဲ့ဒီတုတ်တန်မှာမြတ်စွာဘုရားကိုနတ်သားကမေကွန်လေးခုမေးတော့အဲ့ဒီမေကွန်လေးခုကိုမြတ်စွာဘုရားဖြေကြားတော်မူခဲ့တယ်။အဲ့ဒီအမေအဖြေဂါထာလေးနှစ်ပုဒ်ကိုဒါဦးဇင်းတို့မိနစ်20နာရီဝက်ခန့်အချိန်ယူပြီးတော့ပြောပါမယ်။ဟုတ်လား။ခါတဘာမြတ်စွာဘုရားရဲ့ထံကိုနတ်သားတစ်ပါးရောက်လာပြီးတော့မြတ်စွာဘုရားကိုမေးတယ်တဲ့။ကိဉ္သူရဝိတ္တံပုရိတ္တတတ္ထံကိဉ္သူတုစိန်သောဒုက္ခမာဝဟတိကိဉ္သူဟဝေတာရုတ္တရရတနာကထံဇီဝိဇီဝိတ္တမဟုတိဋ္ဌံဂါထာလေးနဲ့မေးတယ်။နံပါတ်၁ကိဉ္သူရဝိတ္တံပုရိတ္တတိဋ္ဌံဟောဒီလောကမှာရှိရှိသမျှယောက်ျားမိန်းမတတ္တဝါတို့မှာဘယ်ဥစ္စာဘယ်အရင်အနည်းဟာအမျက်ဆုံးသောဥစ္စာအရင်အနည်းဖြစ်မလဲတဲ့။အရင်အနည်းဆိုတဲ့စကားလုံးလေးပါတယ်နော်။တရားဓမ္မတို့ဦးဇင်းတို့လောကီစည်းဝါးရခြင်းရဲ့အရင်အနည်းကိုအခြေခံပြီးမှအကျိုးအမြတ်ဖြစ်အောင်လုပ်ကြရတာကိုအရင်အနည်းဆိုတာမရှိလို့ရှိရင်တိုးအောင်ပွားအောင်အကျိုးအမြတ်တွေများလာအောင်လုပ်လို့မရဘူးအဲ့ဒါလို့အရင်အနည်းဥစ္စာပစ္စည်းအမျိုးမျိုးရှိတဲ့အနေမှာဘယ်အရင်အနည်းဥစ္စာပစ္စည်းဟာအမြတ်ဆုံးလဲတဲ့နံပါတ်1မိကုံးကနော်နောက်နံပါတ်2ကိဉ္သူတုစိန်သောဒုက္ခမောဟတိဘယ်လိုအရာဟာကောင်းစွာလေ့ကျင့်အားထုတ်မယ်ဆိုလို့ရှိရင်ချမ်းသာဒုက္ခကိုပေးနိုင်မလဲလူတွေရဲ့စိတ်ထဲမှာထင်နေတာအမျိုးမျိုးရှိတယ်ဟိုဟာလေးလုပ်ရင်တော့ကောင်းမယ်ဒါလေးလုပ်ရင်တော့ကောင်းမယ်လို့ထင်နေတာတွေအမျိုးမျိုးရှိတယ်နော်အဲ့တော့ဒီမှာရိုးရိုးလေးပြောရရင်ဘာကိုကောင်းကောင်းလုပ်လိုက်ရင်တကယ်ကောင်းမှလည်းတကယ်ချမ်းသာမှလည်းပေါ့နော်အဲ့တော့ချမ်းသာဒုက္ခကိုပေးတဲ့အရာဟာဘယ်အရာကပေးမှလည်းပေါ့ဒုတိယမေကွန်းကနော်ပြီးတော့ကိဉ္သူဟဝေတာရုတ္တရတ္တနာအရာသာပေါင်းများစွာရှိတဲ့ဒီလောကကြီးထဲမှာဘယ်အရာသာဟာအကောင်ဆုံးအမျက်ဆုံးလဲတဲ့အရာသာတကအရာသာထဲမှာဘယ်အရာသာအကောင်ဆုံးလဲတဲ့နော်နောက်သတုဋ္ဌမေကုံကတော့ဥစဉ်အကြိုက်ဆုံးပဲကထံဇီဝင်ဇီဝိတ္တမဟုတ္တံဘယ်လိုအသက်ရှင်တန်ခြင်းမျိုးဖြင့်ရှင်တန်ရတာဟာအမျက်ဆုံးဖြစ်မလဲတဲ့ဆိုလိုတာကဘယ်ပုံစံနဲ့အချိန်ကုန်တာအကောင်ဆုံးအချိန်ကုန်နည်းဖြစ်မလဲလို့မေးတာနော်ဘယ်ပုံစံလေးနဲ့နေသွားရင်အကောင်ဆုံးနေခြင်းဖြစ်မလဲရှင်တန်ခြင်းနေထိုင်ခြင်းအချိန်ကုန်ခြင်းဝါရဒါလေးဒါကိုယ်ကအတူတူပဲနော်အေးဘယ်ပုံစံလေးနဲ့အသက်ကြီးသွားရင်ကောင်းမလဲအသက်ကတော့ပုံမှန်ကြီးသွားတာပဲလေအချိန်တွေကတော့ပုံမှန်ကုန်သွားတာပဲလေဟုတ်လားအေးအဲ့တော့သူမေးခွန်းလေးကအင်မတန်လေးနဲ့ပါတယ်ပြန်ပြောမယ်နော်ဘယ်ဥစ္စာဘယ်ပစ္စည်းဟာအကောင်ဆုံးအရင်အနည်းဖြစ်မလဲတဲ့နံပါတ်1ကနော်နောက်နံပါတ်2ကဘယ်လိုအရာဟာကောင်းကောင်းကျင့်မယ်ဆိုလို့ရှိရင်ကောင်းကောင်းလုပ်မယ်ဆိုလို့ရှိရင်ချမ်းသာဒုက္ခကိုပေးမလဲတဲ့အရာသာကအရာသာတွေမှာဘယ်အရာသာဟာအကောင်းဆုံးလဲတဲ့ရှင်သန်နေထိုင်ခြင်းထဲမှာဘယ်တရားနဲ့ရှင်သန်နေထိုင်ရတာဟာအကောင်းဆုံးလဲလို့အဲ့လိုမေးတော့မြတ်စွာဘုရားကတတ္တိတဝိတံပုရိတ္တတတ္ထံဒ Dhammo tu seino dukha mau hati. Tisang hawe taru tadang ratana. Yanya ziwain ziwita mahu titang. Tulu ke kathari ni mya sopya ka piyam chi gare. Ima dan kao maare ujindu dhago tiyarabwe. Nyadai ma tiyarabwe. Tiyarabwe jitwe hobu waare di tiyari uri. Dhamma ujindu wa kuru alu yiro jaya piyam yano. Abyo ahabu bo hula. In dhamma me. In the sinna liya li pshi o. นิดาราชิชิเลยเปียวจีเอาหุล่ะปฐมามีงค์ของพระสวาพยาบรรลุภิเลยสุดแล้วตัตติตาวิตังปุริตตตติฐะเจ้าจาไม่มาชิชิเติมะตัตตวะรู้อะตั่วอกองสงโตอะเย็นนี้ဥษาปิสิสุดาจงจีหมู่ตัตตะเตยาကိုပြောတာတဲ့เนาะจงจีหมู่ตัตตะเตยาတခါကြီးဒီမှာမြတ်တရားနာတဲ့ရှင်တွေပါပြီตัตตะเตยาဆိုတာဘာလဲဆိုတာသိကြတဲ့လူတွေကြီးပဲဒီလူတွေဟုတ်လားဒီလိုမျိုးအကြံဉာဏ်လေးတော့ပြောရမှာ မြတ်စွာဘုရားရဲ့ဂုံမြတ်စွာဘုရားရဲ့အရည်အသွေးကိုယုံကြည်တယ်ဆိုရင်တတ္တတရားဒုက္ခကိုယ်တဲ့မြတ်စွာဘုရားကကိလေသာခတ်သိမ်းကင်းနေတိဇေယဗမမရှိတော့ဘူးအားလုံးကိုသိတယ်ကိလေသာနဲ့တိဇေယကုန်နေလို့အကြံမြင်လောက်အတ္တလောက်မြတ်စွာဘုရားရဲ့သဗ္ဗညုတဉာဏ်ကိုယုံနေဆိုလို့ရှိရင်အဲ့ဒါပါလေတတ္တတရားနောက်တရားတော်များကျင့်ရင်ချမ်းသာမေးလို့ယုံနေတတ္တတရားတန်ဃာတော်ရဲ့ဂုံကိုယုံနေဆိုရင်တတ ကောင်းတဲ့အရာတွေဟာတကယ်ကောင်းတယ်လို့ယုံကြည်ဖို့လိုတယ်နော်မကောင်းတဲ့အရာတွေဟာတကယ်ကိုမကောင်းဘူးလို့ယုံကြည်ဖို့လိုတယ်ဒါရိုးရိုးလေးနော်စာထဲကတော့ကံကံရဲ့အကျိုးကိုယုံကြည်တယ်လို့ပြောတာဟုတ်လားဆိုလိုတာကစိတ်ထဲမှာမကောင်းတဲ့စိတ်တွေဖြစ်မယ်နှုတ်မှာမကောင်းတဲ့အပြောတွေပြောမယ်လက်ကမကောင်းတဲ့အလုပ်တွေလုပ်မယ်အဲ့ဒီမကောင်းတဲ့ကံမှမကောင်းတဲ့အလုပ်တွေဟာတကယ်ကိုဆင်းရဲစေမှဖြစ်တဲ့အတွက်ကြောင့်အဲ့ဒီမကောင်းတာတွေဟာတကယ်ကိုမကောင်းဘူးလို့ယုံကြည်ဖို့လိုတယ်။အဲ့ဒါမယုံလို့ရှိရင်မကောင်းတာတွေလုပ်တာပဲဗျ။နော်။မကောင်းတာဟာမကောင်းဘူးလို့တကယ်ယုံဖို့လိုတယ်။နော်။မကောင်းတာဟာဆင်းရဲစေတယ်လို့တကယ်ယုံဖို့လိုတယ်။နောက်ယုံရမှာတစ်ခုကကောင်းတဲ့စိတ်ကူးလေးတွေကောင်းတဲ့အပျော်တွေကောင်းတဲ့အလုပ်တွေဟာတကယ်ကောင်းတယ်လို့ကောင်းတာရဲ့အပေါ်မှာယုံကြည်မှုရှိရမယ်။နော်။အေးအဲ့ကြောင့်အဲ့ဒီယုံကြည်မှုရှိလို့ရှိရင်မကောင်းတာဟာတကယ်မကောင်းဘူးကောင်းတာဟာတကယ်ကောင်းတယ်လို့ယုံလို့ရှိရင်အဲ့ဒီလူကောင်းတာလည်းအများကြီးလုပ်မယ်မကောင်းတာလည်းအများကြီးရှောင်မယ်ဟုတ်လားအေးအဲ့ဒါတတ္တတရားနော်အဲ့ဒီတတ္တတရားရှိလို့ရှိရင်အကျိုးအမြတ်တွေအများကြီးရမှာမို့လို့အဲ့ဒီတတ္တတရားသည်အမျက်ဆုံးတော့အရင်အနည်းပဲတဲ့လောကီအရင်အနည်းကိုအခြေခံပြီးတော့လောကီဥစ္စာပစ္စည်းတွေအများကြီးတိုးပွားလာအောင်လူတွေလုပ်ကြတာရှိတယ်နော်အဲ့ဒီဥပမာအားလျော်ဆိုမယ်ဒီတတ္တတရားဟာတကယ်အကောင်းဆုံးအရင်နည်းပဲသူရှိရင်ဒါနဆိုတဲ့အကျိုးမြတ်လည်းထွက်မယ်သီလဆိုတဲ့အကျိုးမြတ်လည်းထွက်မယ်ဘာဝနာဆိုတဲ့အကျိုးမြတ်လည်းထွက်မယ်ယုံရင်ယုံတယ်လို့လုပ်တာပဲဗျသဘောကျလားယုံရင်ယုံတယ်လို့လုပ်တယ်မယုံရင်မယုံတယ်လို့မလုပ်ဘူးယုံရင်ကုသိုလ်ကောင်းမှုတွေအများကြီးဖြစ်မယ်မယုံရင်ကုသိုလ်ကောင်းမှုဘာမှမဖြစ်နိုင်ဘူးအေးယုံနေဆိုတဲ့နေရာမှာလည်းပဲတယောက်နဲ့တယောက်ယုံကြည်ခြင်းယုံကြည်မှုချင်းတူပါမလားမတူဘူးတချို့ကအသက်ဆွန့်ပြီးတော့တောင်ကုသိုလ်ကောင်းမှုတွေကိုလုပ်တယ်အကုသိုလ်တွေကိုရှောင်တယ်ဟုတ်လားတယုံကြည်မှုပြင်းထန်တာဟုတ်ဗျနော်ဘုရားလောင်းတို့ဆိုလို့ရှိရင်ကောင်းတာတွေအတွက်အသက်ဆွန့်ခဲ့တယ်မကောင်းတာတွေရှောင်ဖို့အတွက်အသက်ဆွန့်ခဲ့တယ်ဘာဖြစ်လို့လဲကောင်းတာဟာတကယ်ကောင်းတယ်လို့သူယုံကြည်တယ်ဒါပဲအကုသိုလ်ရာရှိတယ်လို့သူသိတယ်ဟုတ်လားမကောင်းတာဟာတကယ်ကြောက်စရာကောင်းတယ်လို့မကောင်းတာရဲ့အစွမ်းသက်တွေကိုလည်းသူယုံတယ်ဟုတ်လားအဲ့ဒီတော့အဲ့ဒီယုံကြည်မှုကအင်မတန်အရေးကြီးတယ်ယုံကြည်မှုရှိရင်အကုန်ကောင်းမယ်နော်အဲ့ဒီတော့အခြေခံဦးဇင်းတို့အရေးကြီးတာဒီတကားလေးမကောင်းတာဟာတကယ်မကောင်းဘူးလို့တကယ်ယုံမှာနော်ကောင်းတာဟာတကယ်ကောင်းတယ်လို့တကယ်ယုံမှာအဲ့ဒါဆိုရင်ဘယ်သူမှလည်းအာကိုးစရာမလိုဘယ်သူမှလည်းကြောက်စရာမလိုနော်အာကိုးမယ်ဆိုရင်ကိုယ်တတ္တမှာကောင်းတာတွေပဲဖြစ်အောင်လုပ်မယ်အဲ့ဒါပဲအာကိုးလို့ရတယ်ကြောက်မယ်ဆိုရင်လည်းပဲငါကိုဆင်းရဲနေတာငါရဲ့မကောင်းမှုပဲရှိမယ်ငါရဲ့စိတ်တွေငါရဲ့အပြိုတွေငါရဲ့အလုပ်တွေဟုတ်လားကြောက်မယ်ဆိုရင်ငါရဲ့မကောင်းတဲ့ကံတွေကပဲကြောက်စရာလို့ဘယ်သူမှကြောက်စရာမလိုကိုယ့်ဟာကိုယ်ကိုဒီထဲမှာကြောက်စရာတွေရှိတယ်အာကိုးစရာလည်းကိုယ့်ဟာကိုယ်ဒီထဲမှာအာကိုးနေရှိတယ်ဟုတ်လားအဲ့ဒါလိုယုံကြည်ချက်ခိုင်ခိုင်မာမာနဲ့နော်ဘုရားကိုယုံနဲ့တရားကိုယုံနဲ့သံဃာကိုယုံနဲ့အခုဦးစင်းပြောလိုက်တဲ့ကိုယ့်ရဲ့ကောင်းနိုင်စွမ်းနဲ့မကောင်းနိုင်စွမ်းကိုယုံကြည်တယ်အဲ့ဒီယုံကြည်မှုတတ္တတရားဒီကုသိုလ်ကောင်းမှုအလုံးလို့ရဲ့အခြေခံရည်တောင်းမြစ်ဖြစ်တဲ့အတွက်ကြောင့်သူဒီအကောင်းဆုံးသောအရင်ဒီဥစ္စာတဲ့နော်ဒီပြင်အရင်ဒီက လောကီဥစ္စာလောက်ပဲဖြစ်စီမှာတတတရားအရင်ကြီးကနောက်ဆုံးနိဗ္ဗာန်တည်းဟူသောအကျိုးမြတ်ထိတောင်းရနိုင်တယ်ဟုတ်လားဒါကြောင့်အကောင်းဆုံးသောအရင်နည်းဆိုတာယုံကြည်မှုတတတရားတတတရားဆိုတဲ့နေရာမှာလည်းပဲကောင်းတာဟာတကယ်ကောင်းတယ်မကောင်းတာဟာတကယ်မကောင်းဘူးလို့ယုံတဲ့စိတ်ကလေးအရေးကြီးပါတယ်ဟုတ်လားအေးအဲ့ဒါပထမအမေးနဲ့အဖြေပြီးသားဆိုနောက်ဒုတိယပါဆက်မေးတော့ကောင်းကောင်းကြင့်ရင်ဘယ်လိုအရာဟာချမ်းသာဒုက္ခကိုပေးမှာလဲနော်အလေးအကျင့်ဓမ္မဓမ္မတို့ဥစဉ်တို့နေတိုင်းပြောတယ်ဆိုတယ်စားတယ်တောက်တယ်သွားတယ်လာတယ်တချို့ဆိုအလေးအကျင့်ကြီးပါနေတာရှိရင်နော်အေးဒီနေရာမှာသူစိန်နော်ကောင်းစွာလေးကျက်အပ်သောဒီလိုပြောတယ်အဲ့တော့ကောင်းစွာလေးကျက်အပ်တဲ့ဘယ်လိုအရာဟာချမ်းသာဒုက္ခကိုပေးမှာလဲဆိုတော့မြတ်စွာဘုရားကဓမ္မောသူစိန်နော်ဒုက္ခမာဝဟတိတရားဟာသူတော်ကောင်းတရားဟာကောင်းကောင်းကြင့်ရင်ချမ်းသာဒုက္ခကိုတစုံတစ်ယောက်ကယူလာပြီးတော့ပေးတယ်လို့မျိုးပေးပါလိမ့်မယ်တဲ့ချမ်းသာဒုက္ခလူတိုင်းရကြင်တယ်နော်အေးချမ်းသာဒုက္ခကိုပေးမဲ့အရာဟာသူတော်ကောင်းတရားပဲရှိတယ်ဟုတ်လားသူတော်ကောင်းတရားဟာချမ်းသာဒုက္ခကိုပေးမှာပဲနော်ဒီကကြီးမိုက်များဒါလေးနဲ့ပတ်သက်ပြီးတော့ဦးဇင်းတို့မြတ်စွာဘုရားဟိုတာဝန်၃ရက်ဆိုပြီးတော့ပြောထားတာရှိတယ်ဗျအဲ့ဒါလေးဦးဇင်းကအင်မတန်သဘောကျတယ်အဆုံးအမတွေချမ်းသာကြောင်းနီလန်ကောင်းတွေရှင်ရေပေရှားကြောင့်နီလန်ကောင်းတွေကိုဟောကြားဖို့ဆိုတာမြတ်စွာဘုရားရဲ့တာဝန်ပါတဲ့နော်အဆုံးအမတွေကိုဟောကြားဖို့ရဆိုတာဘုစုတာဝန်လေမြတ်စွာဘုရားရဲ့တာဝန်ဆုံးမတဲ့အတိုင်းလိုက်နာကျင့်သုံးဖို့ကတာဝကတို့ရဲ့တာဝန်ပါတဲ့ကိုတာဝန်သူတာဝန်တွေခွဲနေတာနော်ဆိုဆုံးမဖို့ရကဘုရားတာဝန်လိုက်နာကျင့်သုံးဖို့ရကတာဝကတွေရဲ့တာဝန်ချမ်းသာဖို့ကြတော့ဘုစုတာဝန်လေဆိုတော့အဲ့ဒါလေးစိတ်ဝင်စားလားချမ်းသာဒုက္ခပေးဖို့ကြတော့တရားရဲ့တာဝန်ပါတဲ့ပေးတဲ့ဘုရားရဲ့တာဝန်လုံးတရားရဲ့တာဝန်အဲ့ဒါကိုဒကာမတို့ဦးဇင်းတို့ကတခါလေးမျက်စိလဲတတ်တယ်ဘုရားကပဲချမ်းသာပေးမှာလူလူဟုတ်လားအင်းဒါမှမဟုတ်ရင်လည်းပဲဟိုငါငါငါငါနဲ့ငါကပဲချမ်းသာအောင်လုပ်မှာလူလူသူကပဲပေးမှာလူလူဟိုလူကပဲပေးမှာလူလူဒီလူကပဲပေးမှာလူလူဒီမှာတိကျတယ်နော်ချမ်းသာဒုက္ခကိုပေးဖို့ရတာဘုရားတာဝန်နဲ့တရားရဲ့တာဝန်အဲ့ဒီတရားကလည်းသူများကျင့်သုံးထားတဲ့တရားလားကိုကျင့်သုံးထားတဲ့တရားလားကိုကျင့်သုံးထားတဲ့တရားရှင်းရှင်းလေးနော်အေးအဲ့တော့ကိုတာဝန်ကဘာလုပ်ဖို့လဲဆိုတော့တရားရှိအောင်လုပ်ဖို့ရကကိုတာဝန်တရားဆိုတာမှာဒါနပါတယ်သီလပါတယ်ဘာဝနာပါတယ်ပေါ့နော်အေးကိုတာဝန်ကတရားရှိအောင်လုပ်ဖို့ရကိုတာဝန်ကိုကိုချမ်းသာအောင်လုပ်ဖို့ကြတော့ကိုတာဝန်မဟုတ်တော့ဘူးအဲ့ဒါတော့တရားရဲ့တာဝန်ဟုတ်လားတတ္တဝါတွေကိုကိလေသာယောဂါတွေထူပြောကြတဲ့ယောဂါတွေလို့သဘောထားပေါ့ဗျာဟုတ်လားမြတ်စွာဘုရားကတော့အဲ့ဒီယောဂါတွေကိုပျောက်စေတဲ့ဆေးတွေကိုဖော်ဆက်တဲ့တမားကောင်းကြီးလို့သဘောထားပေါ့ဗျာဟုတ်လားတတဝါတွေကယောဂါတွေပေါ့လောဘဒေါသတွေကတော့ယောဂါပိုးတွေပေါ့ဟုတ်လားအဲ့ဒီယောဂါပိုးတွေကိုအသေးသက်နိုင်တဲ့ဆေးစွမ်းကောင်းကိုဖော်ဆက်တာကတော့မြတ်စွာဘုရားကြီးကတော့တမားတော်ပေါ့ဟုတ်လားဘုရားကြီးကတော့တမားတော်ကြီးကယောဂါတွေကိုပျောက်စေတဲ့ဆေးတွေကတော့တရားတော်တွေကိုညွှန်ကြားထားတယ်ဟောထားတယ်အဲ့တော့ယောဂါပျောက်ခြင်းနဲ့ယောဂါပျောက်ပြီးတော့ချမ်းသာခြင်းကိုရောက်ခြင်းနဲ့ဆိုလို့ရှိရင်ယောဂတဲ့အနေနဲ့ကယောဂါကိုယောဂါပိုးတွေကိုကိုယ်ကိုယ်တိုင်ထုတ်ပြီးတော့တတ်ရမှာလားဒါမှမဟုတ်ယောဂါပိုးကိုတည်တည်တဲ့တရားသည်ဟူသောခြေလုံးကိုမျိုးချရမှာလားဆိုတော့ခြေလုံးကိုမျိုးချရမှာယောဂါပိုးတတ်ဖို့ရကကိုယ်တော်ဝမဟုတ်ဘူးဆင်းရဲတာအောင်ဟုတ်လားကိုယ်ကိုယောဂါပြောက်ပြီးတော့ချမ်းသာခြင်းရောက်အောင်ဘယ်သူကလုပ်မှာလို့ခြေကလုပ်မှာကိုယ်ကလုပ်တာလားခြေကလုပ်တာလားအေးဒါပေမဲ့ခြေကလည်းအလကားနေရင်တော့ဘိုက်ထဲရောက်မလားဘူးကိုယ်ကတော့နည်းနည်းလေးတော့အားစိုက်ပြီးတော့မျိုးတော့ချရအောင်မှာပေါ့ဟုတ်လားအဲ့ဒီဥပမာကောင်းတယ်နော်အင်းဒါကြောင့်တရားတော်တွေအဆုံးအမတွေချမ်းသာကြောင်းတွေကိုဟောဖို့ရကဘုရားတာဝန်ဟောတဲ့အတိုင်းလိုက်နာကျင့်သုံးဖို့ရကတာဝကတွေရဲ့တာဝန်ချမ်းသာဒုက္ခပေးတဲ့နေရာမှာကြတော့တရားတော်ရဲ့တာဝန်ဟုတ်လားဒါကြောင့်ဒါလေးကိုကွဲပြားအောင်နားလည်ပြီးတော့ချမ်းသာခြင်းနဲ့ဆိုရင်ချမ်းသာကြောင်းတရားကိုကိုယ်တတ္တမှာရောက်အောင်ကြိုးစားရမယ်ဟုတ်ရဲ့လားအင်းအဲ့ဒီတော့ဒုတိယအမေးနဲ့အဖြေနော်ကောင်းကောင်းကြင့်ရင်ချမ်းသာဒုက္ခကိုပေးတာဒီတရားတော်ဖြစ်ပါလေလို့ဟုတ်လားနှစ်ချက်ရှိပြီနော်နောက်တတိယကိဉ္တုဟဝေတာရုတ္တရတ္တနာအရာတာကအရာတာထဲမှာဘယ်အရာတာဟာအမျက်ဆုံးလဲအကောင်းဆုံးလဲဆိုတော့မြတ်စွာဘုရားကသစ္စာဟဝေတာရုတ္တရတ္တနာနဲ့နော်သစ္စာတရားဟာအကောင်းဆုံးအရာတာပဲတဲ့ပေးတော့ကြည့်မညံ့ပါဘူးသစ္စာဆိုတာမှန်ကန်ခြင်းပေါ့နော်သစ္စာဆိုတာမှန်ကန်ခြင်းဒီနေရာမှာဦးဇင်းတို့သစ္စာကိုမင်းကွန်းစတော်ကြီးကအဲ့ဒီနေရာမှာ၃မျိုးလောက်ပြတယ် တစ္ဆာရဲ့အရာသာဟာအကောင်းဆုံးရတာပါလို့ဆိုတဲ့နေရာမှာတစ္ဆာကို၃မျိုးလောက်ပြတယ်။ပထမတစ္ဆာကဝစီတစ္ဆာမှန်တာကိုပြောတာနော်ငါဒီအမေသမီးမှန်ပါ၏အမေသားမှန်ပါ၏မမှန်ဘူးလားမှန်တယ်လောကမှာဖရာတရားတန်ခါတွေအမျက်ဆုံးယရနာများဖြစ်ပါ၏မမှန်ဘူးလားအဲ့ဒါလို့မှန်တဲ့ဇာတ်ကားတွေမငင်းနိုင်တဲ့ဇာတ်ကားတွေကိုမှန်ကန်တာတွေကောင်းတာဆိုတာတွေသိပ်မရည်ရွယ်ဘူးနော်သူကမှန်ရင်ပြီးတာပဲအဲ့လိုမှန်မှန်ကန်ကန်ပြောပြီးတော့တစ္ဆာဆိုရတာကြားဘူးတယ်မဟုတ်လားအေးအဲ့လိုမျိုးကိုရည်ရွယ်တာဝစီတစ္ဆာနော်အေးနောက်ဒုတိယကဝိရတိတစ္ဆာတဲ့ဝိရတိတစ္ဆာဆိုတာလည်းနှုတ်နဲ့ဆိုင်တယ်အဲ့ဒါကဘာလဲဆိုတော့မဟုတ်တာမပြောဥဒါဝါဒကိုရှောင်တာနော်မဟုတ်တာကိုရှောင်တာအဲ့ဒါဘာလဲဝိရတိတစ္ဆာအခုတိဆောက်လိုက်တဲ့တီလာတွေက၄ခုမြောက်သိခါဖို့ပေါ့ဟုတ်လားအေးအဲ့ဒါကမှုသားကိုရှောင်တဲ့တစ္ဆာဒါပါဇက်နဲ့ပတ်သက်ပြီးတော့နော်နှုတ်နဲ့ပတ်သက်ပြီးတော့ဒီတစ္ဆာလောက်နဲ့ကိုနားထဲမှာကြားရတာခြုံလာပြီမမှန်တာကြားရရင်ခြုံတယ်ဟုတ်လားတချို့မှန်တာသိပြောတယ်ကြားရတာနားထောင်လို့ကောင်းတယ်ဟုတ်လားအေးနောက်ဦးဇင်းတို့တတိယတစ္ဆာကပရမတ္ထတစ္ဆာတဲ့သူကနိဗ္ဗာန်ကိုပြောတာနော်နိဗ္ဗာန်ကိုပြောတာဒါကြောင့်အရာသာတကအရာသာထဲမှာကြားလိုက်ရရင်လည်းမှန်ကန်တဲ့စကားဟာနားထဲမှာခြုံမြင်နေဟုတ်လားနောက်ဆုံးအလေးနဲ့ဆုံးပြောရရင်နိဗ္ဗာန်ချမ်းသာတည်းဟုသောပရမတ္ထတစ္ဆာသည်အရာသာတွေကအရာသာထဲမှာအကောင်းဆုံးအရာသာဖြစ်တယ်ဟုတ်လားအဲ့ဒီအရာသာကိုဒကာရမတို့ဦးဇင်းတို့ကောင်းကောင်းကန်းကန်းမခံစားဘူးသေးလို့ကြံတဲ့အရာသာတွေကိုမှတ်မောနေရတာဟုတ်လားကောင်းတာကိုခံစားဘူးရင်မကောင်းတာကိုအလိုလိုပယ်တာပေါ့ဦးဇင်းတို့မာဂန္ဒီယတုံမှာမြတ်စွာဘုရားကမာဂန္ဒီပြပိုက်ကိုဟောထားတာရှိတယ်ဘုံနာကိုဟောထားတာရှိတယ်တော်တော်ကောင်းပါလေအဲ့ဒီမာဂန္ဒီယတုံတာအာပြောလဲဆိုတော့ငါတဲ့တစ်ချိန်လုံးကမင်းတို့လိုပဲကာမဂုဏ်ခံစားပြီးတော့နတ်မကြီးသုံးဆောင်နဲ့မိဖုရားပေါင်းများစွာနဲ့ငါလည်းခံစားခဲ့တာပဲတဲ့နောက်တော့ငါအမှန်အကန်သိပြီးတော့ကာမတရားတို့ရဲ့သဘောတွေကိုအမှန်အကန်သိပြီးတော့ကာမနဲ့ကင်းကွန်ပြီးတော့ချမ်းသာတဲ့ချမ်းသာမှန်ကိုလည်းရသွားရောတဲ့အဲ့ဒါလိုကာမကိုခံစားနေတဲ့တတ္တဝါတွေကိုမြင်တော်လဲပဲငါအဲ့ဒီကာမတွေကိုခံစားခြင်းတဲ့စိတ်လည်းမရှိဘူးတောင့်တတဲ့စိတ်လည်းမရှိတော့ဘူးတဲ့ဘာပြုလို့လဲဆိုတော့စတုထဇံနဲ့ရှင်တဲ့အရဟတမေအရဟတဖို့ဒီဟူသောချမ်းသာကိုငါခံစားရတဲ့အတွေ့အကြောင်းနတ်ချမ်းသာတဲ့တောင်တာတဲ့အဲ့ဒီချမ်းသာကိုငါလွယ်လွယ်ကူကူရတဲ့အတွေ့အကြောင်းဒီလောကီချမ်းသာကာမချမ်းသာကိုငါတောင့်လည်းမတောင့်တဘူးလိုလည်းမလိုချင်ဘူးအကောင်းလည်းမထင်ဘူးလို့မြတ်စွာဘုရားဟောထားတာရှိရဲ့နော်အဲ့ဒါပါလဲဆိုတော့နိဗ္ဗာန်ချမ်းသာကိုခံစားခွင့်ရသွားတဲ့ပုဂ္ဂိုလ်တွေဟာကျန်တဲ့ချမ်းသာကိုတန်ဖိုးမထားတော့ဘူးဆိုတာလေးကိုဦးဇင်းတို့ကဒါတသက်ပြောပြတာဟုတ်လားအဲ့တော့အရာသာတကအရာသာထဲမှာနိဗ္ဗာန်ဆိုတဲ့အရာသာဟာအကောင်းဆုံးပဲအစားအသောက်ထဲမှာလည်းပဲဒကာဓမ္မတို့ကောင်းတာကိုစားနိုင်တဲ့လူဟာမကောင်းတာကိုလုံးဝခေါင်းထဲကိုထည့်မတွက်ဘူးဟုတ်လားဘာလို့လဲဆိုတော့ तू ကြိုက်တာ तू ကောင်းတာကိုစားနိုင်တဲ့အခွင့်အရေး तू မှာရှိနေတယ်ဆိုရင်ဟုတ်လားအေးဒါကြောင့်အရာသာဆိုတဲ့နေရာမှာမျက်စိနဲ့မြင်တဲ့အရာသာနားနဲ့ကြားတဲ့အရာသာအများကြီးရှိတယ်နော်အေးအဲ့ဒီအရာသာထဲမှာအကောင်းဆုံးဖြစ်တဲ့နိဗ္ဗာန်အရာသာကိုခံစားဖို့အောင်လူဘဝရောက်တုံးရောက်ခိုက်မှာပန်းနိုင်ထားပြီးတော့ကြိုးစားတဲ့နယ်လို့ထင်တာပဲဟင်တရားယူမိုင်းမြအေးဒါကြောင့်တတိယအရာသာတကအရာသာထဲမှာတစ္ဆာရဲ့အရာသာကြီးအကောင်းဆုံးမှာအချိုဆုံးမှာတဲ့နော်မှန်ကန်တဲ့ဇာတ်ရဲ့နိဗ္ဗာန်ရင်ဟုတ်လားအေးနောက်ဆုံးမိကွန်းလေးနဲ့အဖြေကတော့ဦးဇင်းတို့အကြိုက်ဆုံးအတွေးရဆုံးအကောင်းဆုံးမိကွန်းနဲ့အဖြေပေါ့နော်အဲ့ဒါပါလဲဆိုတော့ကထံဇီဝိဇီဝိတမဟုတစ္ထံတဲ့ဘယ်ပုံစံနဲ့အသက်ရှင်သန်နေထိုင်တာအကောင်းဆုံးရှင်သန်နေထိုင်ခြင်းဖြစ်မလဲတဲ့နောက်တရပီးတရနေကြရတယ်တလပီးတလတစ်နှစ်ပီးတစ်နှစ်အသက်တွေလည်းကြီးလာတယ်တနာရီပီးတနာရီအခုလည်းပဲဒါရှင်သန်ပြီးတော့နေနေတာပဲနော်နော်အဲ့ဒီလိုရှင်သန်နေထိုင်ကြတဲ့နေရာမှာဘယ်လိုရှင်သန်နေထိုင်ခြင်းဟာအမြတ်ဆုံးဖြစ်မလဲဆိုတော့မြတ်စွာဘုရားကပညာဇီဝိဇီဝိတမဟုတစ္ထံတဲ့အသိဉာဏ်လေးနဲ့အသက်ရှင်ရတာအကောင်းဆုံးပဲတဲ့ဟုတ်လားဒီတူကနေနေကြရတဲ့ဘဝကြီးမှာဗာလေးနဲ့ရှင်သန်နေရတာအကောင်းဆုံးတယ်လေအသိဉာဏ်လေးနဲ့ရှင်သန်နေရတာအကောင်းဆုံးပဲတဲ့ဒါကအကောင်းဒါကအဆုဒါကကုသိုလ်ဒါကအကုသိုလ်ဒါကအပြစ်ရှိတယ်ဒါကအပြစ်ကင်းတယ်ဒါကညှဉ်းနှွမ်းတယ်ဒါကဖြူစင်တယ်ဒါကယုံမြင်တယ်ဒါကမြင့်မြတ်တယ်အဲ့ဒါလိုနှစ်ပိုင်းနှစ်ပိုင်းရှိတယ်လောကကြီးမှာနေအဲ့အရာတွေကိုခွဲခြားနားလည်ပြီးတော့ ဟုတ်လားကိုတန်တမကောင်းတာလေးဖြစ်အောင်ကိုတန်တမမြင့်မြတ်တာလေးဖြစ်အောင်ကိုတန်တမအေးချမ်းတာတန်ရှင်းတာဖြူရှင်းတာလေးဖြစ်အောင်ဒါမှလည်းသူကကြိုးစားနိုင်မှာကိုအဲ့ဒါလို့နောက်ဆုံးတော့ဒီခန္ဓာကိုယ်ကြီးရဲ့သဘောတဘာဝအမှန်တွေကိုသိအောင်ကြိုးစားပြီးတော့နေမယ်အတိနော်အတိဟာလောကမှာတန်ဖိုးအရှိဆုံးပဲနော်အဲ့ဒီအတိညာလေးနဲ့ရှင်သန်ပြီးတော့နေထိုင်ရတာဟာအကောင်းဆုံးပဲတဲ့မြတ်စွာဘုရားကအတိညာရအောင်မလုပ်နိုင်ဘူးဆိုရင်လူဘဝမှာရှင်သန်ခြင်းကိုဘာမှမချီးမွမ်းဘူးမြတ်စွာဘုရားကဘလောက်ထီတောင်ပြောလဲဆိုရင်တချို့ပုဂ္ဂိုလ်တွေဟာတဲ့လူဘဝကြီးမှာနေတော့နေသွားတာပဲဒါပေမဲ့ဟိုအတိညာမတိုးတဲ့အခါကျတော့နွားတကောင်လိုအသားတွေပဲတိုးလာတာဘာအတိမှတိုးမလာဘူးနွားနဲ့တော့ဥပမာပေးတယ်သိလားအတိမရှိတဲ့လူသားတစ်ယောက်ရဲ့ဘဝဟာကျန်တာတွေပါရှိလို့နေနေနော်အတိမရှိဘူးဆိုရင်အဲ့ဒီလူဟာသူ့တော်လည်းတန်ဖိုးမရှိဘူးပတ်ဝန်းကျင်လောကအတော်လည်းဘာတန်ဖိုးမှမရှိဘူးဒါကြောင့်အတိညာနဲ့ရှင်သန်နေထိုင်ရတာဟာရှင်သန်ခြင်းကရှင်သန်ခြင်းနဲ့မှအမျက်ဆုံးပဲအဲ့တော့ဒကာကြီးဒကာမကြီးများကိုဦးဇင်းတို့ကလေးလေးနက်နက်စင်စားစရာလေးနော်နေတိုင်းရက်တိုင်းလာတိုင်းအချိန်တိုင်းကုန်းကုန်းကုန်းကုန်းနေတယ်ဘယ်ပုံစံကုန်သွားတာလဲဆိုတာလေးစဉ်းစားနေချင်တာဗျဟုတ်လားမကုန်အောင်တားလို့ရလားမရဘူးဟိုအခုဆိုကြပါစို့ဖျောင်းနိုင်မီတောက်ကလေးတောက်နေတယ်နော်ဖျောင်းနိုင်မီတောက်လေးကအလကားတောက်တာမဟုတ်ဘူးအဲ့ဒီမီတောက်ကလေးငြင်းနေသွားအောင်လေမီးစာရဲအောက်ကဖျောင်းစီရဲကိုကုန်းကုန်ပြီးတော့သတိပေးနေရဟုတ်လားအဲ့ဒီမီးစာရဲစီရဲကုန်းကုန်းကုန်းကုန်းပြီးတော့သတိပေးနေတော့မှမီးတော့ကလေးကဖြစ်ပေါ်နေတာကိုအောက်ကစီနဲ့မီးစာတစ်ခုခုကုန်သွားသူကနှစ်ခုလုံးကုန်သွားပြီဆိုအဲ့ဒီမီးတော့ကလေးမရှိတော့အံ့ဩတယ်ဦးစင်ကဖျောင်းနိုင်မီးတော့ကလေးကြည့်ကြည့်ပြီးတော့တခါလေးအံ့ဩတယ်ပြီးတော့ဖျောင်းနိုင်ကြီးပါမရှိတော့ဘယ်ရောက်သွားတော့ဟင်ဒကမကြီးတွေဖျောင်းနိုင်လို့မီးတော့နေတယ်ပြီးတော့အကုန်လုံးကုန်သွားတယ်ဘယ်ရောက်သွားတော့ဆိုတော့တော့အကောင်ထည်ကြီးကတော့မြင်းနေရတာဗျာဘယ်ရောက်သွားတော့ဘယ်နှသွားရှာမလို့ဟင်အခုတက္ကသိုလ်တို့ဦးဇင်းတို့ရဲ့ဘဝအနေနဲ့ရှင်တန်ချင်းဆိုတဲ့မိတော့ကလေးတောင်းနေတယ်ခန္ဓာကိုယ်ကိုစမ်းကြည့်ပါလားနွေနွေလေးရှိတယ်ဒါထင်ရှားတာလေးကိုပြောတာအဲ့ဒီနွေနွေလေးအေးသွားပြီဆိုရင်သေတယ်ပြောတာမဟုတ်လားအင်းရှင်တန်ချင်းမိတော့ကလေးတောင်းနေတယ်အလကားတောက်တာမဟုတ်ဘူးလူဘဝရောက်အောင်လုပ်ခဲ့ရတဲ့ကောင်းတဲ့ကံတွေကိုစတဲ့ပေးနေရတယ်နေတိုင်းမြူချနေရတဲ့အာဟာရတွေကိုစတဲ့ပေးနေရတယ်အာဟာရကိုလည်းတန်ဖိုးထားပါနော်အလကားရတာမဟုတ်ဘူးချွေးနဲ့ရင်းပြီးတော့ဒီအစားဖို့လေးလုပ်ရတာဟုတ်လားအဲ့တော့ဒီခန္ဓာကိုယ်ကြီးရှင်ဖို့လုပ်နေရတဲ့ကိစ္စရှင်တန်ခြင်းမိတော့လေးငြိမ်းမတော့အောင်လုပ်နေရတဲ့ပေးဆက်နေရတဲ့ကိစ္စကုန်းကုန်ပေးနေရတဲ့ကိစ္စတွေဟာနှမျောစရာကောင်းနေဘာမှပြန်မရလိုက်ဖဲနဲ့ကောင်းတာဘာမှပြန်မရလိုက်ဖဲနဲ့ကုန်မယ်ဆိုရင်နှမျောစရာကောင်းနေနော်တန်ဖိုးရှိတာကောင်းတာကိုပြန်ရမယ်ဆိုရင်တော့ကုန်တာဟာသိနှမျောစရာမရှိဘူးပေါ့အခုရသည်ဖြစ်စီမရသည်ဖြစ်စီကောင်းတာရသည်ဖြစ်စီဆိုးတာရသည်ဖြစ်စီကုန်နေတယ်ကုန်တာလည်းတော့အတူတူပဲနော်ဇူးမလည်းတားလို့မရဘူးအဲ့တော့ကုံသွားမဲ့အတူတူတော့ကောင်းတာလေးပြန်ရရင်မကောင်းဘူးလားကောင်းတယ်အဲ့တော့ဦးဇင်းတို့ကနည်းနည်းစဉ်းစားကြရလို့ပြောဦးမယ်ဗျာအခုကုံနေတယ်ဒကာမတို့ဦးဇင်းတို့ရဲ့ဘဝကုံနေတယ်နှမျောစရာကောင်းတယ်ကို့ဘဝပိုးပြီးတော့နှမျောစရာကောင်းနေတယ်ဒါလေးကိုနည်းနည်းရှင်းပြမယ်ဆိုကြပါစို့တလေးဆန်တကောင်လည်းပဲတရက်ကုံသွားတော့သူလည်း24နာရီကုံသွားတာပဲသူလည်းပဲစားတောက်ထားတဲ့အာဟာရတွေကံတွေအကုန်လုံးဖြုန်တိပြီးတော့သူလည်းပဲရှင်သန်ပြီးတော့ကုံသွားတာပဲလူတစ်ယောက်လည်းတရက်နေပြီးတော့24နာရီကုံသွားတာပဲ။ဒါပေမဲ့တိရစ္ဆာန်တကောင်ရဲ့ကုံခန်းခြင်းကဘာမှနှမျောစရာမရှိဘူး။မကုံတော့ဘူး၊ तू ကဘာလုပ်မှာလဲ။ तू မှဘာဖြစ်နိုင်ကွယ်ဘာရှိလို့တော့။ဘာမှမရှိဘူး။တိရစ္ဆာန်တကောင်ရဲ့ဘဝကုံခန်းခြင်းကဘာနှမျောစရာမှသိပ်ပြီးတော့မရှိဘူး။လူတစ်ယောက်ကြတော့နှမျောစရာကောင်းတယ်။ကောင်းတာတွေအများကြီးလုပ်ခွင့်ရှိတာကိုဟုတ်လား။ဒါပေမဲ့လူရင်းလူသားချင်းအတူတူတောင်မှတချို့လူတွေရဲ့ဘဝကတော်တော်နှမျောစရာကောင်းတယ်။ဆိုကြပါစို့။အတိဉာဏ်နဲ့အများကြီးကြီးတယ်လုံလဝရိယကောင်းတယ်သရတရားတွေကောင်းတယ်အဲ့လိုလူတယောက်ရဲ့အသက်နဲ့ဘာမှအတိဉာဏ်မရှိတဲ့အင်မတန်မိုက်မဲတဲ့ဘဝကိုဖြစ်တယ်လို့နေသွားတဲ့လူတယောက်ရဲ့ပုံခန်းခြင်းနဲ့နှမျိုးစရာကောင်းနိုင်ခြင်းတူပါမလားမတူဘူးဆိုကြပါစို့ဗျာဦးရှင်တို့အခုဗုဒ္ဓဘာသာနော်ဖခင်ရဲ့အဆုံးအမတွေကိုကောင်းကောင်းရထားတယ်ဒကာကြီးဒကာမကြီးများလှုပ်ချင်တဲ့ပါဆိုလို့ရှိရင်ဦးရှင်တို့ပြောနေကြစကားအတိုင်းမြင့်မြတ်ခြင်းတဲ့ပါဆိုရင်ယဟန္တာဖြစ်အောင်ဒီမြင့်မြတ်လို့ရတယ်ယုံလဲယုံကြည်တယ်ဉာဏ်လဲရှိတယ်ဟုတ်လားဖခင်ရဲ့အဆုံးအမတွေတွေ့နေတယ်အင်မတန်တန်ဖိုးကြီးတယ်ကို့လိုဖခင်ရဲ့အဆုံးအမနဲ့မတွေ့ရတဲ့လူတွေဟာအများကြီးမရှိဘူးလားရှိတယ်တွေ့တဲ့လူနဲ့မတွေ့တဲ့လူနဲ့မနှိုင်းတော့အောင်များတယ်နော်မတွေ့တဲ့လူကများတယ်အဲ့ဒီဖခင်ရဲ့အဆုံးအမနဲ့မတွေ့တဲ့အတွက်ကြောင့်အသိဉာဏ်လူတွေဖြစ်ပေါ်အောင်အဲ့ဒီလူတွေလုံနိုင်ခွင့်မရှိဘူးအဲ့တော့အဲ့ဒီလိုလူတယောက်နဲ့ဖခင်ရဲ့အဆုံးအမကိုတွေ့တဲ့လူတယောက်ရဲ့ကုန်ခန်းခြင်းကုံနာချင်းတူမလို့နှမျိုးစရာကောင်းတာချင်းမတူဘူးသူတို့ကုံနာတိတ်နှမျိုးစရာမရှိဘူးဒါဥစဉ်မြင်တာလေးပြောပြတာနော် ခုဒကာမတို့ဦးဇင်းတို့ကကုံနာတွေကနှမျိုးစရာကောင်းနေနော်ပညာရှိတယောက်ရဲ့ဘဝကုံခန်းခြင်းလူမိုက်တယောက်ရဲ့ဘဝကုံခန်းခြင်းပြန်ရလာခြင်းကအတူတူပဲဆိုရင်ပညာရှိတယောက်ရဲ့ဘဝကုံခန်းခြင်းကနှမျိုးစရာကောင်းတာပေါ့သူ့မှာဖြစ်နိုင်ခွင့်တွေအများကြီးရှိပါလေခင်ဗျာဘာမှမဖြစ်ဖက်နဲ့ကုံသွားတယ်ဆိုရင်အလားအလာကောင်းရင်ဆိုကြပါစို့ဗျာဥပမာထပ်ပြောမယ်ညင်သိပ်ကောင်းတဲ့ကလေးတယောက်ပို့ပို့နေဆိုဟဲ့နှမျိုးလိုက်တာသူလို့ရင်အများကြီးဖြစ်နိုင်တယ်နော်ဟောနော်ဘာမှညာမရှိဘူးထုံထိုင်းနေတဲ့ကောင်ဆိုတိတ်မနှမျောဘူးသဘောပေါက်လားခုဒကာသမားတို့ဦးဇင်းတို့ဘဝကတိတ်တန်မှုရှိတယ်ဘုရားသာသနာနဲ့တွေ့တဲ့အသိဉာဏ်ရှိတယ်ယုံကြည်မှုရှိတယ်နှမျောစရာတအားကောင်းတယ်ကျင့်တဲ့လူတွေဘာသာတရားနဲ့စိတ်မှန်တဲ့ဘာသာတရားနဲ့မတွေ့တဲ့လူတွေဘဝကတိတ်နှမျောစရာမရှိဘူးဒါဦးဇင်းမြင်တာပြောပြတာဥပမာတစ်မျိုးထပ်ပြောမယ်ငါးချက်တန်တရွက်မီးလောင်သွားတယ်ငါးထောင်တန်တရွက်မီးလောင်သွားတယ်ပြာကျသွားတာချင်းအတူတူပဲကုန်သွားတာချင်းအတူတူပဲနှမျောစရာကောင်းတယ်ချင်းတူမတူမတူငါးချက်တန်ကဘာမှတန်မှုရှိဘူးလေငါးထောင်တန်ကအများကြီးတန်ဖို့ရှိတယ်လေသူလုံနိုင်ခွင့်လည်းအများကြီးရှိတယ်တခါတကမတို့ကငါးထောင်တန်နေလို့ပြောတာဘာဖြစ်လို့လဲသာသနာနဲ့တွေ့တယ်ကောင်းရင်အများကြီးကောင်းအောင်လုပ်လို့ရတယ်အဲ့ဒါကြောင့်မို့လို့ဒီတန်ကြီးကုံသွားမယ်ဆိုရင်နှမျောစရာကောင်းနေလို့ပြောတာဟုတ်လားဒါကြောင့်ကုံတော့ကုံရတာပဲနော်လူမိုက်လည်းကုံတာပဲပညာရှိလည်းကုံတာပဲပတ်စံရှိလည်းကုံတာပဲမွဲတဲ့လူလည်းကုံတာပဲအချိန်ဒီဘဝတွေကဒီလိုကုံသွားတာဟုတ်လားဒါပေမဲ့လို့အသိဉာဏ်လေးနဲ့ကုံသွားမယ်ဆိုရင်တန်ဖိုးရှိတာပေါ့ဟုတ်လားကိုအသိဉာဏ်ကိုပြန်ရလိုက်တယ်လို့ဆိုလို့ရတာကိုဗျဟုတ်လားကုံနဲ့ကုံသွားတယ်ဟိုလူလည်းကုံသွားတယ်ဒါပေမဲ့သူဘာမှသိပြန်ရတာမရှိဘူးဒါလေးနဲ့ပတ်သက်ပြီးတော့ပြောရင်းနဲ့အားတွေ့လာပြီဇက်တော်လေးတခုပြောဦးမယ်နော်ကုံနဲ့ကုံရတာပဲပြန်ရတာချင်းမတူတာလေးကိုပြောချင်တာနော်မြတ်စွာဘုရားလက်ထက်ကပုံနာ900မာနကြီးတယ်ဘုရားတည်လာပြီးတော့ယဟန်ပြုတယ်နောက်မြတ်စွာဘုရားကိုပဲအမိပြုပြီးတော့ပိဋကတ်သုံးပုံတတ်တယ်။တတ်တော့အဲ့ဒီယဟန်တွေကဘုရားလည်းပိဋကတ်သုံးပုံတတ်တာ၊ဒိုလည်းပိဋကတ်သုံးပုံတတ်တာ၊ဘာမှမထူဘူးလို့အဲ့လိုစဉ်းစားကြတယ်ဗျာ။ဟုတ်လား။အဲ့ဒါနဲ့မာနနဲ့တင်းခံနေတာတရားနာလည်းမလာဘူး။ဘုရားကိုအထင်လည်းမကြည့်ဘူး။အဲ့ဒီမှာမြတ်စွာဘုရားအဲ့ဒီယဟန်900ကိုခေါ်ပြီးတော့ဥစဉ်တို့မူလပဏ္ဍတပါဠိတော်မှာလာတဲ့မူလပရိယာယတုတ်တန်ဆိုတာကိုဟောတယ်။မာနကြအောင်တမင်းကိုဟောတာမြတ်စွာဘုရားက။အဲ့ဒီတုတ်တံကိုအဲ့ဒီယဟန်ဒီနားထောင်တာနားတာတလုံးမှနားမလဲဘူး။နောက်ဦးဇင်းတို့လည်းဖတ်ကြည့်ပါလေအဲ့ဒီတုတ်တံကိုတော်တော်ကြီးကိုမြတ်စွာဘုရားဟောအမျိုးမျိုးပြောထားတာပေါ့လေဟုတ်လား။အဲ့ဒီမှာအဲ့ဒီယဟန်900ဩဘုရားဟောတော်တယ်တို့ဘာမှနားမလဲဘူး။တို့ကအတူတူပဲထင်နေတာတို့ကဘလောက်ပဲရှိတာဘုရားကဘလောက်ရှိတယ်လို့နည်းနည်းမှန်းသွားမှတ်မိသွားပြီးတော့မာနကြတယ်ဟုတ်လား။အဲ့ဒီမှာမြတ်စွာဘုရားကမူလပရိယာယဇတ်ဆိုဇတ်တော်လေးတပုဟောနေဗျ။အဲ့ဒါလေးတော်တော်ကောင်းတယ်နော်။အဲ့ဒီမှာပါဟောတယ်ဆိုတော့တကူသောဘုရားကဦးဇင်းတို့ဖရာလောင်းကြီးကဒိတာဗမောက္ခဆရာကြီးဖြစ်တယ်တဲ့ဖြစ်တော့တပည့်900ရှိတယ်အဲ့ဒါဘေရင်သုံးပုံတင်ပေးတယ်ဘေရင်သုံးပုံလည်းတက်ပြီဆိုတော့ဆရာကြီးလည်းဘေရင်သုံးပုံတက်တာတို့လည်းဘေရင်သုံးပုံတက်တာအထူးကဘယ်မှာတုန်းအဲ့ဆရာကြီးကိုမလေးစားဘူးနော်အဲ့ဒါနဲ့ဘယ်လောက်ထိမလေးစားအောင်ဆိုတော့တနေ့တော့ဆရာကြီးထိုင်နေတဲ့နေရာနာကိုရောက်လာတယ်အဲ့ဒီကလေးတွေအဲ့ဒီလူလင်လေးတွေကရောက်လာပြီးတော့အဲ့ဒီနားမှာဇီးပင်ကြီးတပင်ရှိတယ်အဲ့ဒီဇီးပင်ကြီးကိုလက်နဲ့ခေါက်ခေါက်ခေါက်လို့ခေါက်ပြီးတော့ဒီဇီးပင်ကြီးဟာဘာအနှစ်မှမရှိဘူးလို့ဘုရားလောင်းကိုစောင့်ပြောတာဟုတ်လားအဲ့ဒီမှာဘုရားလောင်းကသိတော့အဲ့ဒီတပည့်900ကိုခေါ်ပြီးတော့ကိုင်းမင်းတို့ကိုငါပု္ပ္ပာတစ်ခုမေးမယ်တဲ့အဲ့ဒါမင်းတို့ဖြေနိုင်ရင်ဖြေကွာဆိုပြီးတော့ဂါထာလေးတစ်ခုရွတ်တယ်နော်ယောစာကာလကတောဘုဒ္ဓောယောအင်ကာလောစကာလောကတတိဘူတံတိတပ္ပိနေဝသဟတနာကာလောအချိန်ကာလသည်တဟတနာမိမိနှင့်တကားသဗ္ဗေနေဝအလုံးစုံနာလင်ဖြစ်ကုန်သောဘူတာနိတတဝါတို့ကိုခတတိဝါမြူနေတယ်တဲ့အချိန်ကာလကြီးကသူ့ကိုယ်သူရောတတဝါတွေကိုတခါတည်းဝါမြူပြစ်လိုက်တယ်တဲ့သူလည်းကုန်သွားတယ်တတဝါတွေလည်းကုန်သွားတယ်ပေါ့သဘောပေါက်လားကာလကြီးကတတဝါတွေကိုဝါမြူနေတယ်တဲ့စားနေတယ်ပေါ့ဗျာဆိုကြလို့ထမင်းတွေစားလိုက်တော့အဲ့ထမင်းတွေဘာဖြစ်သွားတော့ကုန်သွားတယ်အဲ့လိုပဲဒကာမတို့ဦးဇင်းတို့တတ္တဝါတွေကိုကာလကမျိုးနေတာဟာကာလကမျိုးနေတာမွေကဖားကိုမျိုးတယ်လို့မျိုးနေတာအကြိုင်ကုန်တော့မှာနော်အေးကာလကတတ္တဝါတွေကိုသူကိုယ်သူရောတတ္တဝါတွေကိုပါတခါတည်းဝါးမျိုးပြစ်လိုက်တယ်စားပြလိုက်တယ်တဲ့ဘယ်သူမှရှောင်ခွင့်မရဘူးနော်အကုန်လုံးကာလရဲ့အဝါးကိုခံရရတာကြီးပဲနော်အင်းအဲ့ဒီမှာဆက်ပြီးတော့သူပါမယ်ဆိုယောစာကာလကတော့ဘုဒ္ဓယောစာအကျင့်တတ္တဝါကတော့ယောဇဗုဒ္ဓအကျင့်တတဝါကတော့ကာလကတော့ကာလကိုစားတယ်တတဝါတစ်မျိုးကတော့တော်တော်ထူးတယ်တဲ့ ကာလကတတ္တဝါတွေကိုစားတယ်လို့သူဆိုခဲ့တယ်နော်တတ္တဝါတစ်မျိုးကတော့တော်တော်ထူးတယ်တဲ့အဲ့ဒီကာလကိုပဲအဲ့ဒီတတ္တဝါကပြန်စားတယ်တဲ့သံဘူတပစဏိပစီသံဘူတပစဏိပစီဘူတပစဏိတတ္တဝါတွေကိုပူလောင်အောင်ချက်တက်တဲ့မီးကိုပဲပစီပြန်ပြီးတော့ပူလောင်အောင်ရှုံမြိုက်ပြန်တယ်တဲ့စကားလေးပြောထားတာနော်ဟောတတ္တဝါတွေကိုပူလောင်အောင်ရှုံမြိုက်နေတဲ့ဆိုကြပါစို့ထမင်းကိုမီးနဲ့ချက်တော့ထမင်းကပူပြီးတော့ဆံကပူပြီးတော့ကျက်သွားတာပေါ့ဗျာဟုတ်လားအဲ့လိုပဲတတ္တဝါတွေကိုလည်းချက်နေတဲ့အမြဲတမ်းအပူပေးနေတဲ့အရာရှိတယ်ပေါ့အဲ့ဒီတတ္တဝါတွေကိုပူလောင်အောင်ချက်နေတဲ့အရာကိုပဲပြန်ပြီးတော့သူကပြန်ပြီးတော့ချက်ပြန်တယ်ပြန်ပြီးတော့ရှုံမြိုက်ပြန်တယ်လို့ဆိုလို့လားအဲ့ဒီတတ္တဝါဘယ်တတ္တဝါလဲလို့မေးတာနော်ပြန်ပြောမယ်နော်ကာလာကြီးကအာလုံသောတတ္တဝါတွေကိုဝါမြုံနေတယ်ဘယ်သူမှရှောင်လို့မရဘူးဒါပေမဲ့တတ္တဝါတစ်မျိုးကတော့တော်တော်ထူးတယ်။အဲ့ဒီကာလကိုပဲပြန်ပြီးတော့ဝါမျိုးပြီးတော့တတ္တဝါတွေကိုပူလောင်အောင်ရှုံမြိုက်တတ်တဲ့အရာကိုပဲသူကပြန်ပြီးတော့ရှုံမြိုက်ပြန်နေတယ်။အဲ့ဒီတတ္တဝါဘယ်တတ္တဝါလဲတဲ့။အဲ့လိုမေးတော့ကလေးတွေမဖြေနိုင်ဘူး။အဲ့တော့မှဘုရားလောင်းကကဲမင်းတို့ခုနှစ်ရက်အချိန်ပေးတယ်ကွာ။ဒါမင်းတို့ကြံစည်ကြစဉ်းစားကြ။အဲ့ဒါခုနှစ်ရက်ပြီးတော့ကလေးတွေရောက်လာတယ်။တရားမှမဖြေနိုင်ဘူး။အဲ့ဒီတော့ဘုရားလောင်းကနည်းနည်းမာနကြအောင်ပြောလိုက်သေးတယ်။ဟေးသင်ဒီလုံးမှဲ့ခန့်ခေါင်းရှိကြတာချင်းအတူတူပဲတဲ့လူတွေဟာဒါပေမဲ့ကြားတာကိုသိနိုင်တဲ့နားရစုံရှိဖို့ကြတော့မလွယ်ပါဘူးတဲ့ဟင်ဒီကမာကြီးသင်ဒီလုံးမှဲ့လောက်ခေါင်းရှိကြရတဲ့တော့အတူတူပဲဒါပေမဲ့ပြောတဲ့စကားကိုနားလည်နိုင်စွမ်းတဲ့နားရစုံရှိဖို့ကတော့မလွယ်ပါဘူးတဲ့မျက်စိလိုမပြောဘူးနားလိုပြောတာအံ့ဩတဲ့ဥစဉ်ကအဲ့ဒါလေးကိုသိလားအေးကြားတာကိုအမှန်တိုင်းနားလည်ဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ဘူးနော်အဲ့ဒီလိုသူတို့ကနည်းနည်းလေးနှိမ်ပြီးတော့ပြောပြီးတော့မှဘုရားလောင်းကအဖြေပေးတယ်အဲ့ဒီမေခွန်းရဲ့အဖြေဟာယဟန္တာကိုပြောတာတဲ့အတဝကုန်ခန်းတဲ့ယဟန္တာကိုပြောတာတဲ့ဘာဖြစ်လို့လဲဆိုတော့ကာလကတတ္တဝါတွေကိုစားတယ်ယဟန္တာကတော့ကာလကိုပြန်စားလိုက်တယ်ကာလကိုဝါမျိုးပြီးသူ့မှာဒီဘဝရဲ့ဆုတိရဲ့အခြားမဲ့မှာဘာကာလမှမရှိတော့နော်ပရိသတ်လေးနေရမယ်အမေဝမ်းပိုက်ထဲမှာစင်းစင်းရဲနေရမယ်အချိန်ကာလတွေမရှိတော့ဘူးအိုရနာရမယ်အဲလောကဓာတ်တွေကိုခံပြီးတော့ဟုတ်လားစင်စင်ရဲရင်ဆိုင်ရမယ့်ကာလတွေမရှိတော့ဘူးသိရမယ့်ကာလတွေမရှိတော့ဘူးဒီဘဝသုတိရဲ့ခြားမှာသူ့မှာဘာကာလမှမရှိတော့ဘူးအဲ့ဒီကာလတွေကိုသူကလုံးလိုက်ပြီးတော့အကုန်လုံးကုန်ခန့်သွားစီလိုက်ပြီးခုတက္ကသမားတို့ဦးဇင်းတို့တွေကတော့ကိုယ်ကိုအရှိမလအစားခံရမယ့်ကာလရဲ့အစားကိုခံရမယ့်အခြေအနေတွေကအများကြီးအကြာကြီးကြံနေတယ်ဟုတ်လားကာလကကိုယ်ကိုစားအောင်မှာပဲဟုတ်လားဘဝတိုင်းဘာလို့မှာတော့စားမှာပဲဟုတ်လားအေးဒါကြောင့်ကာလကိုပြန်စားတာဟာယဟနာတဲ့နောက်သံဘူတပစဏိပစီတတ္တဝါတွေကိုရှုမြိုက်တတ်တဲ့ချက်တတ်တဲ့မီးကိုပဲသူကပြန်ပြီးတော့ချက်တယ်ဆိုတာကဒီနေရာမှာမီးကနှစ်မျိုးပဲနော်ဒကာဓမ္မတို့ဥစဉ်တို့ပုထုဇဉ်တွေကိုချက်နေတဲ့အရာကလောဘဒေါသမောဟဆိုတဲ့ကိလေသာမီးတွေကချက်နေတာဟုတ်လားအလိုဆန္ဒတွေနဲ့ပူလောင်ရတယ်မကျေနပ်မှုတွေနဲ့ပူလောင်ရတယ်ရှင်ပြိုင်မှုတွေနဲ့ပူလောင်ရတယ်ဘယ်သူကရှုနေတာအဲ့ဒီကိလေသာမီးကရှို့နေတာသူ့ရဲ့အချက်ကိုအချိန်ရှိတဲ့၍နီနီမလုပ်နေတော့ခံနေရတာဟုတ်လားယဟန္တာကြတော့အဲ့ဒါလိုတတ္တဝါတွေကိုပူလောင်စေတတ်တဲ့ချက်တတ်တဲ့အဲ့ဒီကိလေသာမီးကိုပဲသူကပြန်ပြီးတော့ညံမီးနဲ့ပြန်ရှို့တယ်တဲ့ဟုတ်လားဗာမီးတဲ့ညံမီးအေးညာနက်ကြီးတယ်နော်ကိလေသာကလည်းမီးနံပဲရတာပဲဒကာဓမ္မတို့ဦးဇင်းတို့ပုထုရှင်အတွက်ကိလေသာကမီးပဲဒကာဓမ္မတို့ဦးဇင်းတို့တွေကအမှိုက်ဖြစ်ရရှာတယ်ကိလေသာနဲ့တွေ့တော့ကိုကအမှိုက်ဖြစ်ရရှာတယ်။သို့သောအဲ့ဒီကိလေသာတွေပင်လည်းဉာဏ်နဲ့တွေ့တော့သူလည်းအမှိုက်ပြန်ဖြစ်ရတယ်။သူတဲ့အစွန်းနဲ့မီးကလာတာဘို့ဗျ။ဟုတ်လား။အဲ့တော့ကိလေသာမီးနဲ့ဉာဏ်မီးနဲ့ဘယ်မီးကပိုဆွမ်းလဲ။ဉာဏ်မီးကပိုဆွမ်းတယ်။အဲ့ဒါသာသနာတွင်းမို့လို့ရနိုင်တာသိလား။အင်းဉာဏ်မီးမရှိရင်တော့ကိလေသာမီးကမင်းမူပြီးတော့ကိုယ့်ကိုအမြဲတမ်းဘာလုပ်နေမှာတော့လောင်ကျွမ်းနေမှာလောင်ကျွမ်းနေမှာဟုတ်လား။သို့သောဉာဏ်နဲ့တွေ့တော့အဲ့ဒီလောင်တတ်တဲ့ကောင်လည်းပြန်ပြီးတော့အလောင်ခံရတယ်။ဒါကြောင့်ဦးဇင်းတို့စာထဲမှာတော့အာတာပီဆိုတဲ့စကားလုံးလေးတစ်လုံးပြည့်တဲ့တို့ကြားဝကြလိမ့်မယ်နော်။ကိလေသာအမှိုက်နီးဖြင့်တိုက်သူပြင်းထန်သောလုံလဝရိယရှိသောတဲ့အဲ့ဒီမှာလုံလဝရိယကိုသူကကိလေသာကိုပူပန်စေတတ်တဲ့အရာလို့အဲ့ဒီမှာလည်းအဲ့လိုဟောထားတာရှိတယ်နော်။အာမကောင်းတာတွေမဖြစ်အောင်ငါကြိုးစားမယ်ကောင်းတာတွေဖြစ်အောင်လုပ်မယ်လို့အဲ့ဒီလုံလဝရိယသည်မီးတစ်မျိုးပဲကိလေသာတွေကိုပူပန်စေတတ်တဲ့မီးတဲ့အဲ့ဒီမီးကြတော့ဒါပေမဲ့ဒီနေရာမှာတော့ညာနက်ကိညာမီးကိုပြောတာအတတဲ့ပြောရတဲ့အရဟတမေအရဟတဖို့ဆိုတဲ့မီးပေါ့နော်အဲ့ဒီမီးရတဲ့အခါကျတော့ကိလေသာတွေကိုအကျွမ်းမဲ့အကုန်လုံးလောင်ကျွမ်းပြစ်လိုက်တယ်ဒါကြောင့်သူတို့မှာကိလေသာမီးအလောင်ခံစရာ မရှိတော့ဘူးနော်တတ္တဝါတွေကိုပူလောင်အောင်ရှုံမြိုက်တဲ့တဲ့ကိလေသာတွေဟူသောမီးကိုညံမီးနဲ့ပြန်ပြီးတော့အကျွင်းမရှိအောင်ရှုံနိုင်ကြတဲ့ပုဂ္ဂိုလ်တွေတဲ့ဘာလို့ပြောတာလဲယဟန္တာကိုပြောတာအေးအဲ့လိုပြောပြီးတော့အဲ့ဒီဇတ်တော်ကတော့အဆုံးသတ်သွားတယ်အဲ့တော့ဦးဇင်းတို့ပြောချင်တာကကာလကတတ္တဝါတွေကိုစားနေတယ်ပုံမှန်အချိန်ကုန်နေကြတယ်ဟုတ်လားအဲအဲ့လိုအချိန်ကုန်တဲ့နေရာမှာကိုယ့်ဘဝအချိန်ကုန်တာလေးကပိုးနှမျောစရာကောင်းတယ်အဓိကတော့သာသနာနဲ့တွေ့တဲ့အခါလေးဖြစ်နေလို့ပြောတာဟုတ်လားသာသနာနဲ့တွေ့တဲ့အခါမှာဒီပြင်တန်ဖိုးမရှိတာတွေကိုလှုပ်ရင်းတဲ့အချိန်ကုန်မယ်ဆိုရင်နှမျောစရာကောင်းတယ်လို့ပြောတာဟုတ်လားအင်းဒါကြောင့်ဒီနေရာမှာမြတ်စွာဘုရားကအတိကလေးနဲ့ဉာဏ်လေးနဲ့အသက်ရှင်ရတာကောင်းတယ်အတိကလေးနဲ့ဉာဏ်ကလေးနဲ့အချိန်ကုန်ရတာဆိုရင်အချိန်ကုန်ရချိုးလက်တည်ဟုတ်လားအတိဉာဏ်ရှိသည်ဖြစ်သည်မရှိသည်ဖြစ်သည်ပြန်ရသည်ဖြစ်သည်မရသည်ဖြစ်သည်ကုန်တော့ကုန်တာပဲနော်အင်းအဲ့တော့ဦးဇင်းတို့ပိဋကပေါင်းသူတော်ကောင်းတို့ကိုမှတ်သားစေချင်တာကကုံနာခြင်းတူကြတယ်ပြန်ရတာချင်းမတူကြဘူးဟုတ်လားတချို့ကြတော့အကုသိုလ်တွေလုပ်ပြီးတော့ပူလောင်တာတွေရတယ်ကုံတော်တော့ဘဝပဲတန်ဖိုးရှိတာပဲကုံသွားတာပဲဟုတ်လားတချို့ကြတော့ကုံနေကုသိုလ်ကောင်းမှုတွေလုပ်တယ်ဒါပေမဲ့ဉာဏ်ကသိပ်ပြီးတော့မရှိတော့နိဗ္ဗာန်ရောက်အောင်တန်တရားလွတ်အောင်စီမရည်ရွယ်တတ်တော့နောက်ဘဝရကြောင်းအမှုတွေလုပ်ပြီးတော့ဘဝတွေပဲပြန်ရတယ်အေးတေးပဲသိပြီးတော့သူ့လည်းမျက်လှတယ်လို့ပြောလို့မရဘူးအခုရှိနေတာလည်းဘဝပဲနောက်ထပ်ပြန်ရမှာလည်းဘဝပဲဆိုတော့ဒုက္ခကုန်ပြီးတော့ဒုက္ခပြန်ရတယ်ဘာထူလို့ဘာမှမထူဘူးကုသိုလ်ကိုညံပါအောင်မပြုတ်တတ်တဲ့ပုဂ္ဂိုလ်များကြတော့ဘဝပဲပြန်ရတာဟုတ်လားဟာကုသိုလ်ကိုမပြုတ်ဘူးအကုသိုလ်ပဲပြုတ်တယ်ဆိုတဲ့ကောင်ကတော့သူကတော့အဆိုးဆုံးပေါ့နော်ဘဝကုန်ပြီးတော့ပူလောင်မှုတွေပယ်လေးပါးခန္ဓာတွေပဲပြန်ရမှာကိုဟုတ်လားအေးကုသိုလ်လုပ်တယ်သို့တော့ညံမပါဘူးဆိုရင်တော့ဒီဘဝကုန်နေနောက်ထပ်လူဘဝနတ်ဘဝတွေပြန်ရတယ်တိုးတော့သူတို့လည်းဘဝဖြစ်တဲ့အတွက်ကြောင့်သူကလည်းသာသနာနဲ့တွေ့တဲ့လူတယောက်အနေနဲ့တော့မျက်လှပြီလို့ပြောလို့မရဘူးနော်အေးကုန်နာကဘဝနောက်ထပ်ရတာကနိဗ္ဗာန်ဆိုရင်တော့အကောင်ဆုံးပဲနော်နိဗ္ဗာန်ရအောင်ဘဝကုန်သွားတာနဲ့စာရင်သာသနာတွင်ဘဝကုန်တာဟာနိဗ္ဗာန်ကိုရမှသာလျင်တကယ်တမ်းထိုက်တန်တယ်လို့တောင်ပြောလို့ရမယ်ထင်တယ်ဟုတ်လားအဲ့တော့နိဗ္ဗာန်ကိုရအောင်မလုံနိုင်သေးဘူးဆိုရင်လည်းပဲကုသိုလ်ကောင်းမှုလုံတိုင်းလုံတိုင်းနိဗ္ဗာန်ရပါရစေတန်တရားလွတ်ပြရစေဆိုရင်တော့နိဗ္ဗာန်ရောက်ချောင်းကိုရတယ်ပေါ့ဟုတ်လားအဲအဲ့ဒါဆိုရင်တော့အမျက်ထွက်ပြီเนาะအဲ့ဒါဆိုရင်တော့တော်တော်ကောင်းပြီဟုတ်လားဒီမှာကြီးများအေးကုံနာကဘဝရတာကအပူမကောင်းဘူးကုံနာကဘဝရတာကဘဝဒါလည်းကောင်းတယ်လို့ပြောလို့မရဘူးကုံနာကဘဝရတာကနိဗ္ဗာန်တော့မဟုတ်နိဗ္ဗာန်ရောက်ချောင်းဆိုရင်တော့ထူးသွားပြီအဲ့ဒါဆိုရင်တော့ဟုတ်လားဒါကြောင့်သာသနာတွင်မှာလူဖြစ်ကြတဲ့ပုဂ္ဂိုလ်တွေเนาะအေးဘဝကတော့ပုံမှန်ကုန်နေပါလေဘယ်ပုံစံကုန်တာလဲဆိုတာလေးအရေးကြီးပါလေဟုတ်လားနိဗ္ဗာန်ရောက်ကြောင်းလေးရပြီးတော့နိဗ္ဗာန်ရပြီးတော့ကုန်မယ်ဆိုရင်တော့ကုန်ရချိုးနဲ့တက်ပေါ့နော်ဒီတုတ်တံမှာတော့အတိညာနဲ့ရှင်တန်ရတာအချင်းကုန်ရတာအမျက်ဆုံးမှလို့ပြောထားတယ်ဟုတ်လားအေးမေကုန်လေးခုပြဿနာ၄ချက်အဲ့ဒါကိုအဖြေ၄ချက်ပေါ့မတော်တော်တောင်ကြာသွားတယ်ဟင်ဒီကကြီးဒီမိုက်များအေးနော်အတော့ဦးဇင်းတို့ပြန်ပြီးတော့ချုပ်မယ်နော်ယုံကြည်မှုတတ်တာတရားသည်အကောင်းဆုံးသောအရင်အနည်းဥစ္စာပစ္စည်းပါကုသိုလ်ကောင်းမှုတွေနဲ့ကြီးပွားတိုးတက်မှမူလို့ဟုတ်လားကောင်းစွာကျင့်သုံးသည်ရှိသောချမ်းသာဒုက္ခကိုပေးတာဟာသူတော်ကောင်းတရားပါဟုတ်လားအေးအရသာတကအရသာတဲ့မှာအကောင်းဆုံးအရသာသည်တစ္ဆာတရားပါနော်ဝစီတစ္ဆာဝိရတိတစ္ဆာပရမတ္ထတစ္ဆာဆိုတဲ့နိဗ္ဗာန်ဟုတ်လားအေးရှင်သန်ခြင်းတကားထဲမှာအတိညာနဲ့ရှင်သန်ရတာဟာအမြတ်ဆုံးပါတဲ့ဟုတ်လားဒါကြောင့်ပေတပ်ပေါင်းသူတော်ကောင်းတို့အကောင်းဆုံးအရင်ဒီဥစ္စာကိုအခြေခံပြီးတော့နိဗ္ဗာန်တိုင်အောင်အကျိုးမြတ်ရအောင်လုပ်နိုင်ကြတဲ့ပုဂ္ဂိုလ်တွေဖြစ်ကြပါစေဟုတ်လားသူတော်ကောင်းတရားကိုကောင်းကောင်းကျင့်သုံးပြီးတော့ချမ်းသာဒုက္ခရရှိကြတဲ့ပုဂ္ဂိုလ်တွေဖြစ်ကြပါစေအကောင်းဆုံးဆိုတဲ့တစ္ဆာအရာသာကိုခံစားနိုင်ကြပါစေဟုတ်လားအကောင်းဆုံးရှင်သန်ခြင်းဆိုတဲ့ပညာတရားအသိဉာဏ်တရားနဲ့အသက်ရှင်သန်နိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုရင်းနဲ့နော်ဆူတောင်းညာရအောင်အမြဝေချာရအောင်ကဲရှင်းစက်ခွက်ကိုင်းနော်တခါကြီးအာလုံးညီညီညာညာလိုက်ဆိုမနော်အရှင်ဘုရားဘုရားတပည့်တော်တို့သည်ယနေ့ယခုဓမ္မဒါနဓမ္မပူဇာဓမ္မတဝနာဓမ္မဒေသနာတရားအလှူပေးလှူကြရာဒီချိန်ခါ၌စွမ်းအစားရှိသောဆက်ကလှူဒန်းကြရသောဒါနကုသိုလ်စောင့်တည်ကြရသောသီလကုသိုလ်တရားနာယူကြရသောဓမ္မတဝနာကုသိုလ် ေကေတုမြားမြတ်သောကုသိုလ်ကောင်းမှုစုစုတို့ကိုပြုလုပ်ကြပါကုန်၏အရှင်ဖေဟာဤကောင်းမှုဤကုသိုလ်တို့ဤအစွမ်းတတ္တိကြောင့်မဲ့ညံဖို့ညံမျက်နှိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်ညံမောက်ပြုအပ်လို့ဤအရှင်ဖေဟာဤကောင်းမှုဤကုသိုလ်တို့ဤအဖို့ပါကကိုအသက်ထင်ရှားရှိမရှိဖြစ်ကုန်သောဘိုးဘွားမိဘဆွေမျိုးသားချင်းတို့အားအစထား၍31ဘုံကျင်လီကုန်သောသတ္တဝါအနန္တတို့အားထတ်တူထမြဘေးဝေငှားပါ၏အမြရကြ၍ကိုယ်စိတ်နှဖျားကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောအာလုံးကြာကြာသမျှအမြယူတော်မူကြပါသောသာဓုသာဓုသာဓုအာလုံးကြာကြာသမျှအမြယူတော်မူကြပါသောသာဓုသာဓုသာဓုအာလုံးကြာကြာသမျှအမြယူတော်မူကြပါသောသာဓုသာဓုသာဓုအာလုံးကိုယ်စိတ်နှဖျားကျမ်းမာချမ်းသာကြပါစေ